American Tamara Donald Trump သူ့ရဲ့ Tamara တာဝန်အစွဲပြောင်းကာလအတွင်းအမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn ရဲ့လိုရက်တွေဟာဥပဒေနဲ့ညီညွတ်တယ်လို့မနေ့စနေနေ့ကပြောဆိုလိုက်ပါတယ်။ဗိုလ်ချုပ်ကြီး Flynn ကဒုတိယသမ္မတနောက်ပြောင်းစုစုံစမ်းစစ်ဆေးရေးဖြူကို FBI ကိုလိညာခဲ့တဲ့အတွက်ကြောင့်ဖိရှားပြစ်ခဲ့တာလို့ Tamara Trump ကပြောပါတယ်။ဒီလိုလိညာခဲ့တယ်ဆိုတာကိုလည်းသူကဝန်ခံခဲ့တယ်လို့ပြောပါတယ်။တရားဥပဒေနဲ့ညီညွတ်ပြီးဖုံးကွယ်ထားစရာမလိုတဲ့ကိစ္စကိုလင်ညာခဲ့တာဟာရှက်စရာကောင်းတယ်လို့လဲသမ္မတထရန့်ကနယူးယောက်မြို့က Republican ရန်ပုံငွေပွဲအတွင်း Twitter လူမှုကွန်ရက်မှာရှင်းသားခဲ့ပါတယ်။ FBI ဝန်ထမ်းတွေကိုလင်းလဲခဲ့တယ်ဆိုတာကို Mr. Flynn ကပြီးခဲ့တဲ့တောက်ချာနေမှာဝန်ခံပါတယ်။2016ခုနှစ် American သမ္မတရွေးကောက်ပွဲမှာရုရှားကိုနှောက်ယှက်ခဲ့မှုနောက် Trump ရွေးကောက်ပွဲစီရင်ရေးအဖွဲ့နဲ့ရုရှားအစိုးရကြားပူပေါင်းကြံစည်ခဲ့မှုဆွဆွဲချက်တွေကိုဆက်စင်နေတဲ့စုံစမ်းစစ်ဆေးရေးမှုတွေနဲ့ပူပေါင်းဆောင်ရွက်ဖို့ကိုလည်း Mr. Flynn ကသဘောတူခဲ့ပါတယ်။ Mr. Flynn ကအဖြစ်ရှိကြဝန်ခံပြောဆိုပြီးနောက်ပိုင်းပထမဆုံးအကြေအချင်းနဲ့မနေ့စနေနေ့အစောပိုင်းမှာတော့သမ္မတ Trump ကသူ့ရဲ့ရွေးကောက်ပွဲစီရင်ရေးအဖွဲ့နဲ့ရုရှားကမှပူပေါင်းကြံစည်တာလုံးဝမရှိဘူးဆိုပြီးတော့ပြောဆိုပါတယ်။2016ခုနှစ်ဒီဇင်ဘာလအတွင်းအမေရိကန်ဆိုင်ရာရုရှားသံအမကြီးဆာဂေးဂီစီယန်နဲ့တိတန့်တွေ့ဆုံဆွေးနွေးမှုတွေနဲ့ပတ်သက်ပြီး FBI ကိုလိညာပြောဆိုခဲ့ပါတယ်ဆိုတာကိုအသက်59နှစ်အရွယ်အငြိမ်းစားဗိုလ်ချုပ်ကြီး Flynn ကဝါရှင်တန်ကပြည်ထောင်စုတရားရုံးမှာဝန်ခံခဲ့တာဖြစ်ပါတယ်